မာနိုင်ငံမှာဧပြီလတရနေ့ကျင်းပမယ့်ဂျပန်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေစတင်လုပ်နေကြပါတယ်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ပါဝင်ရှင်ပြိုင်မဲ့48နေရာစလုံးအနိုင်ရနိုင်မှုအတွက်ဝိုင်းဝန်းထောက်ခံကြဖို့လူထုကိုစော်နေပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဒီ48နေရာစလုံးကသူတို့အနိုင်ရပြီးသားနေရာတွေဖြစ်တဲ့အတွက်နေရာအားလုံးကိုပြန်နိုင်မှအရင်ရမယ်ဆိုပြီးပြောဆိုနေပါတယ်။မကြသေးခင်ကကျွန်တော်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းရွေးကောက်ပွဲအောင်နိုင်ရေးကော်မတီဥက္ကဋ္ဌဦးအောင်သိန်းလင်းကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။သူတို့ပါတီလှုပ်ဆောင်နေတဲ့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဦးအောင်သိန်းလင်းကအခုလိုစပြီးရှင်းပြပါတယ်
။ရွေးကောက်ပွဲမှာခိုင်းလှုပ်နေကြအတိုင်းပဲရင်2010ရွေးကောက်ပွဲတုန်းကလည်းကျွန်တော်တို့ဝင်ရွေးကြခုပါတယ်။ရန်ကုန်တိုင်းကကျွန်တော်က6မြို့နယ်ပါပါတယ်အဲ6မြို့နယ်ကိုအောင်နိုင်မှုကကျွန်တော်ရန်ကုန်တိုင်းတာဝန်ခံဖြစ်တဲ့ကျွန်တော်ရဲ့အဓိကတာဝန်ပေါ့ဗျာဒီ6မြို့နယ်စလုံးမှာကျွန်တော်နိုင်မှုအတွက်ကျွန်တော်ကြိုးစားနေပါတယ်ဒီနေ့မှာတော့အဓိကတော့ဘယ်နေရာကျင့်သုံးလဲဆိုတော့ဒုတိယဒိုးစနစ်ပေါ့ဗျာကျွန်တော်ကကျွန်တော်ဒီစီယုံလှုံ့ဆော်လို့ဟုတ်လားလူများတွေအနောက်ဆက်ဖြစ်သွားလို့ရှိရင်မဖြစ်ဘူးဥပမာဆိုရင်ကျွန်တော်ကရင်းနှီးတွေနဲ့ပေါ့ဗျာရင်းနှီးတွေနဲ့လူတွေအများကြီးမော်တော်ဆိုင်တွေအများကြီးကျောင်းလုပ်သွားမယ်ဆိုရင်လူလူတွေအထိတ်တလန့်ဖြစ်ပါတယ်နောက်ဆက်လည်းဖြစ်တယ်နောက်ကခီးသွားခီးသွားခီးလာတွေလည်းအနောက်ဆက်ဖြစ်ပါတယ်နောက်ဆက်ဖြစ်တဲ့အတွက်ဒါဟာဒီမိုကရေစီကြတော့ပထမဒါမှမဟုတ်ကျွန်တော်ကဒီနည်းကိုရှောင်ပါတယ်ကျွန်တော်ကရွာလေးရှိတဲ့နေရာကိုသွားပြီးတော့မှအဲ့ဒီသူရွာလိုက်မှပဲရှိတဲ့လူတွေစုပြီးတော့မှကျွန်တော်စီယုံဟောပြောတာလုပ်ပါတယ်နောက်မြို့ပေါ်မှာတော့ကျွန်တော်ရက်ွက်လိုက်ခွဲပြီးတော့မှတင်းတဆင်းဟိုဒီမှာနောက်ဆက်မှာဖြစ်အောင်ပေါ့လေကျွန်တော်စီယုံလှုပ်ရှော်တယ်ကျွန်တော်ကားနဲ့လည်းကျွန်တော်လှည့်ပါတယ်ကားနဲ့လည်းခတိုင်းလို့ကျွန်တော်တချင်းနေဖွင့်ပြီးတော့မှလှည့်တာလို့ပါဒါပေမဲ့အခုကဆောင်းမွေးနီးပြီးဖြစ်တဲ့အတွက်ဒီလုပ်ငန်းတော့ရပ်ထားပါတယ
်ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာအဓိကပြောဆိုဝေဖန်ခဲ့ကြအငင်းပွားခဲ့တဲ့ကိစ္စကဂျူဒီမဲရီရဲ့ကိစ္စပါခင်ဗျဒီတစ်ချိန်ကြားပြရွေးကောက်ပွဲမှာဒီလိုဂျူဒီမဲရီနဲ့ပတ်သက်ပြီးတော့အငင်းပွားစရာကိစ္စမျိုးတွေမကြုံအောင်ဂျူဒီစီစဉ်ထားတာမျိုးအနေထားတွေရှိပါသလားခင်ဗျ
ဝေဖန်ချက်ကတော့ပြည်ထောင်စုတုန်းကအမျိုးမျိုးအများကြီးရှိပါတယ်ဟုတ်လားဒီမဲဆွယ်စီယုံဟိုတဲ့ကာလမှာဝေဖန်ချက်တွေရှိတယ်ခုနဒီမဲပေးတဲ့နေရာမှာလဲဟုတ်လားကျူတင်မဲတွေများတယ်ဆိုမှအဲ့ဒီကျူတင်မဲတွေကကျွန်တော်ပြည်ထောင်စုတမဲတွေမဟုတ်ပါကျန်တဲ့လူတွေမဲတွေလည်းပါပါတယ်ဥပမာကျွန်တော်ဆိုရင်တောင်းကလပ်ပါမှာကျွန်တော်ရွေးတယ်ကျူတင်မဲအထုတ်ကြီးကျွန်တော်ရှိမှာပဲဒါကော်မရှင်ကနေပြီးတော့ကဲလားကိုယ်စလဲကြီးလားကျူတင်မဲဖွင့်မယ်ခင်ဗျားတို့လာကြည့်နိုင်ပါတယ်ဆိုတော့ကြည့်ခိုင်းပါတယ်ကြည့်ခိုင်းတော့ကျွန်တော်လည်းသွားကြည့်ပါလေတောက်ပလာပါမနော်ကျွန်တော်တွေ့ကြုံပြောတာအဲ့တော့ကျူတင်မဲဖောက်တဲ့ခါမှာဟိုကျွန်တော်ကလည်းတမဲရတယ်သူကပြတယ်ဟောဒီမှာနော်ဒါဘယ်သူလဲအဲဦးအောင်ဒင်းနဲ့ထက်အဲအောင်မှာတော့ကံခံတေးဒီလိုပေါ့ဒီလိုပဲပြပြီးတော့မှထည့်သွားကြတယ်ထည့်သွားတော့ကျွန်တော်နဲ့ပြိုင်တာ9ယောက်ရှိတယ်9ယောက်ဆိုလို့ကျူတင်မဲရပါတယ်ဒါပေမဲ့အဲ့ထက်မှာကျွန်တော်ကတော့မဲများတာပေါ့ဗျာနောက်တစ်ခါအဲ့ကျွန်တော်မဲတဲ့မှာမှမဲပြီးတဲ့လူတွေကလက်မထိုးထားတဲ့အတွက်မဲပေါင်း40ကျော်ပြင်မဲ့ဖြစ်ပါတယ်။အဲ့တော့ကျူတင်မဲတွေနဲ့ပတ်သက်ပြီးတော့ကော်မရှင်ကထုတ်ပြန်ထားတဲ့စီမင်းတွေရှိပါတယ်။အဲ့ဒါကာယကရှင်ကတကယ်အဲ့ဒီမှာမဲမပေးနိုင်ဘူး။သူမကြမ်းမှရင်မကောင်းလို့မလာနိုင်ဘူးဆိုရင်သူရှောင်းလာနဲ့ရှောက်ပြီးတော့မှကော်မရှင်ကိုယ်တိုင်လိုက်ပြီးတော့မဲပြတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဟိုဂုဏ်သိက္ခာရှိရှိနော်တာမှုရှိရှိပဲနိုင်ကြပါတယ်။ပြင်ဖယ်သူများတွေကတော့ဒါတော့ဗျာဟိုဘလုံးကံလို့ပေါ့ဗျာဟုတ်တယ်မလားရှုံးသွားတဲ့အတင်းကတော့နိုင်တဲ့အတင်းကိုဒီကောင်ကြီးပန်နယ်လေးကိုကြီးပြောတယ်လက်နဲ့ပုတ်သွင်းတာပါညာဆိုပြောတာထုံးစံပါပဲ
အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကဒီဂျာပြတ်ရွေးကောက်ပွဲရဲ့တရားမျှတမှုအခြေအနေကိုကြည့်ပြီးတော့အရေးယူပိတ်ဆို့မှုတွေကိုရုပ်သိမ်းရေးမရုပ်သိမ်းရေးဆုံးဖြတ်မယ်ဆိုပြီးတော့ပြောဆိုထားတာလည်းရှိပါတယ်ခင်ဗျာဒီပေါ်မှာရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ဒါကဂျာပြတ်ရွေးကောက်ပွဲတစ်ခုတည်းမှမဟုတ်ပါဘူးဗျာသူတို့အကြိုက်မဖြစ်အချိန်မပိတ်ဆို့လို့ရနေတာပဲဟုတ်မလားသူပိတ်ဆို့ခြင်းပိတ်ဆို့ရတယ်ဘယ်သူတားဆီးလို့ရလို့လဲအခုလဲကျွန်တော်တို့ဘာအပြင်းနဲ့ပိတ်ဆို့တာလဲဒီကြားပြရွေးကောက်ပွဲနဲ့မကဘူးလေသူပိတ်ခြင်းပိတ်လို့ရတာပဲဟုတ်မလားသူတို့ကြိုက်တဲ့အဖြေတခုမရမချင်းပိတ်မှာပဲဟုတ်မလား
အခုဆိုရင်ဒေါင်ဆန်းစုကြည်ကြားပြရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုပြီးတော့လူထုနဲ့တွေ့ဆုံတဲ့မဲဆွယ်စည်းရုံးမှုတွေလုပ်နေပါလေခင်ဗျာသူရွေးကောက်ပွဲမှာနိုင်ရပြီးတော့ပါလီမန်အတွင်းမှာပါဝင်လာမယ်လို့ကြေကြေပြန့်ပြန့်တော်တော်များများလက်ခံထားကြပါတယ်ဒ ဒေါင်ဆန်းစုကြည်လွတ်တော်ထဲမှာပါဝင်လာနိုင်တဲ့အနေအထားနဲ့သူ့ရဲ့ခံကန္တာအပေါ်မှာရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ကျွန်တော်တို့ကတော့လူကိုမကြည့်ပါဘူးသူကျင်းတုံးတဲ့တရားသူကန်ဆွဲတဲ့မူဝါဒကိုပဲကျွန်တော်ကြည့်ပါတယ်ကျွန်တော်ဒီနေ့သွားနေတာလည်းကျွန်တော်ပါတီသွားနေတာလည်းကျွန်တော်တို့ကပုဂ္ဂိုလ်ကြီးရောက်ရှိမ်းမတင်ဘူးကျွန်တော်တို့ကတိုင်းပြည်အနာဂတ်ပေါ့တိုင်းပြည်အနာဂတ်အတွက်ကန်ဆွဲတဲ့မူဝါဒလမ်းကြောင်းကျွန်တော်ကအရေးကြီးပါတယ်ကျွန်တော်ကျွန်တော်လွဲသွားလို့ရှိရင်ကျွန်တော်မြန်မာနဲ့ခင်ဗျဖီမိုးတုတ်တဲ့နိုင်ငံပဲဖြစ်နိုင်တော့မလဲဟုတ်တယ်မလားအဲ့တော့ရွေးကောက်ပွဲမှာနိုင်တဲ့လူတစ်ယောက်ကတော့ဒါလွတ်တော်ကိုလည်းဖြစ်မှာပဲလေရွေးကောက်ပွဲမှာနိုင်တဲ့လွတ်တော်ကိုလည်းဖြစ်လာမှာပေါ့နော
်အခုရသားဆိုးရဒီနေ့အတွင်းမှာအပြောင်းလဲတွေပေါ်ဆောင်ဖို့အားယူလာတာမျိုးတွေကိုကျွန်တော်တို့သတိထားမိပါတယ်ခင်ဗျလွတ်လပ်ပွင့်လင်းလာတဲ့အနေအထားတချို့ကိုလည်းတွေးရပါတယ်ဒါပေမဲ့လည်းဝေဖန်ပြောဆိုနေတဲ့အချက်တခုကစစ်တပ်အရာရှိပိုင်းဆိုးရခေါင်းဆောင်ပိုင်းတွေကသဘောထားတင်းမာတဲ့သူတွေရှိခဲ့မယ်ဒီလိုသဘောထားတင်းမာတဲ့သူတွေကအာသာသွားခဲ့မယ်ဆိုရင်လက်ရှိသွားနေတဲ့ပြုပြင်ပြောင်းလဲလမ်းကြောင်းတွေနောက်ကျောင်းပြန်လှည့်တာမျိုးရက်တန့်သွားတာမျိုးတွေဖြစ်နိုင်နေဆိုပြီးတော့ပြောဆိုဝေဖန်နေကြတာမျိုးပါခင်ဗျအဲ့တော့အခြေအနေတွေကသဘောထားတင်းမာတဲ့သူတွေရှိလာခဲ့ရင်နောက်ကျောင်းပြန်လှည့်သွားနိုင်တဲ့အနေအထားမျိုးရောရှိပါသလားခင်ဗ
ျဖြစ်နိုင်ပါဘူးကျွန်တော်တို့အားလုံးဟာဒီမိုကရေစီနိုင်ငံဖြစ်ဖို့ဆိုတာဖြစ်ဖို့ဖြစ်ရမယ်ဆိုတာကျွန်တော်အားလုံးကစိတ်ပိုင်းပြတ်ထားပြီပါဒီမိုကရေစီနိုင်ငံဖြစ်သွားမှလည်းဒီမိုကရေစီလမ်းကြောင်းပေါ်သွားမှပဲအများဆန္ဒနဲ့အညီသွားတာဖြစ်တဲ့အတွက်နိုင်ငံကြီးတည်ငြိမ်မယ်နိုင်ငံတည်ငြိမ်မှကျွန်တော်စီးပွားရေးပိုင်းတည်ငြိမ်လာမယ်သို့တော်လည်းကျွန်တော်တို့စိတ်ကူတာတခုတော့ရှိတယ်တိုင်းဘာဩဇာကံတော့ကျွန်တော်ဖြစ်မှကြောက်တယ်တိုင်းဘာသားရဲ့မျက်နှာကိုကြည့်နေရမယ်ဘဝမျိုးတော့ကျွန်တော်တို့အယောင်ခံနိုင်ပြီနော်ဒီအတွက်ကျွန်တော်တို့ကအသက်တည်ပေးပြီးတော့မှကျွန်တော်တိုင်းပြည်ကိုကာကွယ်ခဲ့တာပါကျွန်တော်ဆိုရင်အားမှ level မှာစတုံးကြချုပ်ပါတယ်။ခေါင်းမှာကနပ်ဖောက်ပြီးတော့ဖောက်မှလည်းပေါင်းမှာဒဏ်ရာရှိတယ်။အဲ့ဒါတွေဘာအတွက်လုပ်တာလဲ။ကိုတိုင်းပြီကိုကာဝယ်တာ။ကိုတိုင်းပြီသူများလည်းအောင်မရောက်ဖို့ကျွန်တော်ကကာဝယ်တာလေ
။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးတော့အစိုးရတဲမှာတကယ်တမ်းပြုပြင်ပြောင်းလဲရတော့မယ်မဖြစ်မနေလိုရတော့မယ်ဆိုတဲ့အမြင်သဘောထားရှိသူတွေကြောင့်ပြောင်းလဲတာဆိုပြီးတော့ဝေဖန်စမ်းစစ်သူတော်တော်များများပြောဆိုကြပါလေခင်ဗျတစ်ဖက်ကလည်းဒီလိုပြုပြင်ပြောင်းလဲလာရတဲ့အကြောင်းရင်းအချက်တခုတည်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတရုတ်ကစီးပွားရေးလုပ်ငန်းတွေမှာတော်တော်များများလေဝကြီးအုပ်ထားတဲ့အနေအထားတွေကိုစစ်တပ်အရာရှိတွေမှာအစိုးရခေါင်းဆောင်ပိုင်းတွေထဲမှာမကြေမနက်ဖြစ်လာပြီးတော့ဒီလိုမဖြစ်မနေပြုပြင်ပြောင်းလဲတော့မယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြတာဆိုပြီးပြောဆိုကြတာမျိုးတွေလည်းရှိပါလေခင်ဗျတရုတ်ရဲ့ဩဇာလွှမ်းမိုးမှုအခြေအနေတွေကတကယ်တမ်းတမ်းပြည်မှာအပြောင်းလဲတွေပေါ်ပေါက်လာဖို့အတွက်အရင်းခံအကြောင်းရင်းတစ်ခုဟုတ်ပါရဲ့လားခင်ဗျာ
မဟုတ်ပါဘူးကျွန်တော်တို့ဒီတက်မတော်က88အရေးခင်မှာတိုင်းစုပြည်ဖြတ်ဖြစ်လို့တက်မတော်ကပုံပြီးတော့ထင်းပေးတာထင်းပေးပြီးတော့မှနိုင်ငံတစ်ခုကိုတိဆောက်တဲ့အခါမှာဟိုလည်းဘယ်လမ်းကြောင်းနဲ့သွားမလဲဆိုတာကျွန်တော်တို့မဆက်လက်မပြတ်ခင်ကတည်းကဒီမိုကရေစီနဲ့သွားမယ်လို့ကျွန်တော်ပြောထားပြီးသားဟုတ်လားဒီမိုကရေစီနဲ့သွားတဲ့အတွက်နိုင်ငံကြီးတည်ငြိမ်မှုရမယ်နိုင်ငံကြီးတည်ငြိမ်စီးပွားရေးတည်ငြိမ်မယ်အဲ့ဒီအကြောင်းကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းတိုင်းကျွန်တော်တို့တဆိုင်မှမှသွားမယ်ဆိုပြီးတော့ကျွန်တော်လုပ်လာတာပါအတိုင်းပြည်တည်ငြိမ်နဲ့ခွန်မျိုးတိုးတက်ဖို့ဆိုတာဟာအများဆန္ဒနဲ့အညီရွေးချယ်တဲ့အစိုးရတရအုပ်စုမှသာဖြစ်မှာဒါဒီမိုကရေစီလမ်းကြောင်းတည်တာလေကျွန်တော်တိုင်းပြည်အနာဂတ်မှာဟိုပြောပြမလဲကျွန်တော်တချင်းတော့ရှိတာပေါ့ဗျာတရားမျှတလွတ်လပ်အဲ့ဒီမှာတရားမျှတလွတ်လပ်မှတာလမ်းကြောင်းအမှန်ပဲလीအဲ့ဒီလမ်းကြောင်းမှာကျွန်တော်တို့ကွာတာပ
ါအခုကျင်းပါမယ်ဂျာဘက်ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုတေချာပေါက်ဖြစ်မယ်လို့ဦးအောင်သိန်းလေးနေနဲ့ခိုင်မာယုံကြည်ပါသလားခင်ဗျာ
အတန်းစီကန်နေလဲအများကြီးတတ်မှတ်ပြီးတော့ထိန်းချုပ်ထားပါတယ်ကျွန်တော်လဲတရားမျှတတာပဲပြိုင်မှုဆုံးပြထားတယ်ပုလီတွေကိုလဲတရားသဖြင့်ပဲအနိုင်ဖို့ကျွန်တော်တို့ဟိုကြက်မှတ်ထားပါတယ
်ဒီဂျာဘက်ရွေးကောက်ပွဲမှာလွတ်တော်အမှတ်နေရာ48နေရာ48နေရာဆိုတာကတကယ်တမ်းပါလီမန်အတွင်းမှာနေရာအားဖြင့်မများတဲ့အရေးအတွက်ပါခင်ဗျာအဲ့တော့တချို့ကလည်းဒီ48နေရာမှာတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်နိုင်တယ်ဆိုပြီးတော့ပြောဆိုဝေဖန်တာမျိုးတွေလည်းရှိပါတယ်အဲ့တော့48နေရာမဟုတ်ဘဲနဲ့2015လို့အားလုံးပါဝင်ရှင်ပြန်ရတဲ့ရွေးကောက်ပွဲမျိုးကျင်းပမယ်ဆိုရင်ရောတိုင်းပြည်မှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတွေပေါ်လာနိုင်မှာမလားခင်ဗျာပေါ်လာနိုင်တဲ့အခြေအနေရှိပါရဲ့လားခင်ဗျာ
အဲ2015ကျရင်လည်းပို့ပြီးတော့မှဟုတ်တယ်မနော်ဟိုပို့ပြီးတော့မှလွတ်လွတ်လပ်လပ်နဲ့စီကံပူရှိတဲ့ဟာတွေဖြစ်မှာပါလွတ်လပ်ပြီးတော့တရားမျှတတဲ့ရုပ်တော်ခွဲတွေဖြစ်မှာပါ
တမတော်ရာရှိသူအနေနဲ့စစ်တပ်ခေါင်းဆောင်ပိုင်းအနေနဲ့နိုင်ငံတော်ရဲ့တာဝန်တွေကိုစစ်တပ်ရာရှိတယောက်ဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့ရတဲ့အခုအန်ကယ်တို့အနေနဲ့ရသားဆိုးရအဖွဲ့အတွင်းမှာတာဝန်ယူရတဲ့အချိန်မှာအရက်သားခေါင်းဆောင်ဖြစ်ပြုပြင်ပြောင်းလဲဖို့အတွက်အခက်အခဲတွေရှိပါသလားခင်ဗျ။
အခက်အခဲမရှိပါဘူးမရှိဘူးဆိုတာကျွန်တော်ကစစ်သားဘဝမှာကောခုနပြောအရသားဘဝမှာတခြားလုံးခုတိုင်းပြည်ကုမီကုရီနဲ့အကွမ်းမကွာမကွေမကွာပေါ့နော်ကျောင်းလူဒီမှာနေတဲ့အတွက်အဲပြဿနာမရှိပါဘူးကျွန်တော်ဝါသနာပါတာတော့ကျွန်တော်ကတမတော်သားဘဝကိုဝါသနာပါတယ်အခုတခါအရသာပါတီအတွင်းနဲ့ဒီလှုပ်တဲ့ခါမှာလဲထားတဲ့ခံယူချက်ကတော့ကျွန်တော်ဒီကျွန်တော်တိုင်းပြည်ကိုဟုတ်လားထာဝရအေးချမ်းတာယာပြီးတော့မှထာဝရခင်မီဖွံ့ဖြိုးတိုးတက်တဲ့လမ်းကြောင်းပေါ်ဘူးတင်ပေးဖို့တာဝန်ရှိတယ်ဒီပိုင်းကလည်းဘယ်တော့မှဟုတ်လားတိုင်းတစ်ပါးဩဇာကံမဖြစ်ဖို့ဝိုင်းလို့ဘူတောင်းရှိဒါလည်းကျွန်တော်တိုင်းပြည်ကိုကာဝယ်တာပါပဲ
ဟုတ်ကျွန်တော်ဆိုလိုတာကတက်မှာတော့သသွေးတသံဓမိတ်ဒီအမိတ်နာခံမှုကအဓိကအသက်သွေးကြောလို့ဖြစ်နေပါတယ်ခင်ဗျာအဲ့တော့အရသာဆူရအဖွဲ့မှာခေါင်းဆောင်ဖြစ်လာတဲ့အခါမျိုးတွေမှာသဘောကွဲလွဲတဲ့သူတွေရှိလာရင်လဲဆွေးနွေးရတာမျိုးအတိုက်ခံတွေနဲ့ညှိနှိုင်းရတာမျိုးကိုကအမြင်သဘောထားမတူရင်လဲလက်ခံလဲရတာမျိုးတွေရှိကောင်းရှိလာနိုင်တဲ့အတွက်ဒီလိုအနေအထားမျိုးမှာတက်ကောင်းဆောင်စစ်တဲ့အရာရှိသူကနေပြီးတော့ပြုပြင်ပြောင်းလဲဖို့အခက်အခဲရှိပါရဲ့လားလို့မေးတော့ပါခင်ဗျာ
မရှိပါဘူးကျွန်တော်တို့ကိုနိုင်ကိုကလည်းဒါဘူဥစည်းစနစ်တွေကျွန်တော်ကကျင့်သုံးတော့ဘူးဟုတ်လားဒီမိုကရေစီဆိုမှတော့ကျွန်တော်လည်းအများဆန္ဒနဲ့ညီလို့တာကို practice ကျွန်တော်လည်းလုပ်ထားပါတယ်ဒီလိုပြောင်း practice လုပ်ရတဲ့ကွယ်လဲဘာမှခက်ခဲမရှိဘူးဒါဆိုတော့ကိုကစည်စနာကိုအခြေခံပြီးတော့မှကိုရဲ့အတွေ့အကြုံတွေအခြေခံပြီးတော့မှကိုကရှင်းပြပြီးတော့မှဟုတ်လားမင်းတို့ဆန္ဒဘယ်လိုရှိလဲဆိုပြီးတော့မေးပြီးတော့ညီလို့တာကိုမနေ့ကပဲကျွန်တော်ကလေးတွေနဲ့ခရိုင်တစ်ခုကျွန်တော်ကအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုသူတို့ဆန္ဒတွေမေးပြီးတော့မှကျွန်တော်သူတို့ဆန္ဒအတိုင်းကျွန်တော်ဝိုင်းသူတို့ဆန္ဒတွေမေးတဲ့အခါမှာအချိန်တွေတော့ဖြင်းပြလိုက်တယ်သုံးတတ်နိုင်အောင်ပေါ့နော်ဖြင်းပြီးတော့မှအများဆန္ဒနဲ့ပဲကျွန်တော်လုပ်တယ်ဒါကဒီ practice ကိုတော့ကျွန်တော်တို့တွေလွယ်တကူရမှဖြစ်မယ်တွားလဲတွားချမှဖြစ်မယ် system change ဟုတ်တယ်မလားကျွန်တော်လူအလုံးကဟဲ့လားတရားမျှတတတာနဲ့လွတ်လပ်တာဝိဖက်ကြိုက်ကြတယ်အဲ့ဒါမကြိုက်လို့ပြောမှဖြစ်ပါဘူးဟောတရားသဖြင့်ဖြစ်ဖို့ကတော့အကြိုက်ဆုံးပဲ။နောက်ဒါလူတိုင်းကမတရားတာဆိုတော့မကြိုက်ဘူးပြ
။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းရွေးကောက်ပွဲအောင်နိုင်ရေးကော်မတီဥက္ကဋ္ဌဦးအောင်သိန်းလင်းကိုမကြသေးခင်ကရန်ကုန်မြို့မှာကျွန်တော်တွေ့ဆုံမေးမြန်းခဲ့တာပါ။ကျွန်တော်သိန်းထက်ဦးပါခင်ဗျာ။